အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆွဲတွေကိုမြန်မာအပါဝင်ပြည်ပကိုပြန်လည်တင်ပို့နေပါပြီ။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ अभी हम नेबरहुड से शुरू कर रहे हैं। काफी देशों में काफी कुछ तरह से रखा हुआ था। पहले भी आपको याद होगा काफी लोगों ने रिक्वेस्ट
किया। इन्हीं के နိုင်ငံတွေကိုစပို့မှာပါ။တိုင်းပြည်တော်တော်များများကတောင်းဆိုထားကြပါတယ်။တချို့ကအမသာပို့ပြီးကြပါပြီ။ကာဝဲဈေးတွေကိုနိုင်ငံတော်တော်များများကိုပို့ပေးခဲ့ပေမဲ့ပြည်သူလိုအပ်ချက်ကိုအဓိကထားရပါတယ်။ဝန်ကြီးချုပ်နရန္ဒာမိုဒီနယူးယောက်ကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့သလိုပဲအခု၄နိုင်ငံကတော့မကြာသေးခင်ကစပြီးကာဝဲဈေးတွေကိုပို့နေပါတယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအနီတန်ဘက်ကီကပြောဆိုသွားခဲ့တာပါ။မြန်မာနီပေါ်ဘင်္ဂလားဒေ့ရှ်ရဲ့အေရနိုင်ငံတွေကိုကာဝဲဈေးတွေစပို့ပေးနေတာဖြစ်ပါတယ်။လူရေ1400ရှိတဲ့တန်ပေါင်း1400ရှိတဲ့အိန္ဒိယနိုင်ငံမှာတန်း960ကျော်ကိုကာကွယ်ဆေးထိုးပြီးထားပြီးအရရောက်ပြီးသားအသက်အရွယ်တွေရဲ့80ရာခိုင်နှုန်းကာကွယ်ဆေးတစ်လုံးထိုးပြီးနေပြီဖြစ်ပါတယ်။ကုလသမဂ္ဂရဲ့ COVAX ကာကွယ်ဆေးညီတူညီညွတ်ရရှိရေးအစီအစဉ်အောက်မှာအဓိကကာကွယ်ဆေးချက်ပြူးပေးတဲ့နိုင်ငံဖြစ်ဖို့အတွက်အိန္ဒိယကမျှော်လင့်ထားပါတယ်။အေဗီလာဘဲကပြည်တွင်းမှာ COVID-19 ကန့်နှံ့လာခဲ့တာကြောင့်အိန္ဒိယကတင်ပို့မှုရပ်စားထိုက်ခဲ့ရတဲ့အတွက်တိုက်ပြည်တော်တော်များများကာကွယ်ဆေးလုံးလုံးလောက်လောက်မရရှိတော့ဘဲလူသားပေါင်းများစွာအတွက်ကာကွယ်ဆေးအထူးနောက်ကျခဲ့ရပါတယ်။